မန္တလေးတိုင်းမိထီလာမြို့မှာလူသေဆုံးထိခိုက်မှုတွေဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေအတွင်းမှာသေဆုံးသူအရေအတွက်ဟာ40အထိရှိခဲ့ပြီးအခြေအနေကိုတော့ထိမ့်သိမ်းထားနိုင်ပြီဖြစ်တဲ့အကြောင်းအစိုးရကကြေညာခဲ့ပါတယ်။ဒါပေမဲ့လည်းမြို့ကန်တွေနဲ့နိုင်ငံတကာအတိုင်းဝိုင်းကတော့သွေးထွက်တန်ယူပြိပက္ခတွေအကြီးအကျယ်ဖြစ်ပွားခဲ့တဲ့အပေါ်မှာစိုးရိမ်မှုတွေရှိနေကြဆဲပဲဖြစ်ပါတယ်။မိထီလာမြို့ကနောက်ဆုံးအခြေအနေတွေကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကစုံစမ်းသမျှကိုပြောပြပေးပါမယ်ရှင်
။အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ထိခိုက်သေးခြင်းမှုတွေဖြစ်ပွားခဲ့ပြီးအရေးပေါ်အခြေအနေကြီးညာပြီးစစ်တပ်ကတာဝန်ယူထားပေမဲ့ဒုက္ခရောက်နေသူတွေသာမကမြို့ကန်တွေပါလုံခြုံရေးအတွက်စိုးရိမ်နေကြဆဲဖြစ်ပါတယ်။မိထီလာမြို့မှာစူပူမှုတွေဖြစ်ပွားပြီးနောက်ဆက်တွဲအဖြစ်အနီးအနားကမြို့တချို့ပါတိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ရှိနေပေမဲ့လည်းလုံခြုံရေးအတွက်စိတ်မချကြတာမို့ရက်ွက်တွေမှာဒေသခံတွေကိုယ်တိုင်တာဝန်ယူကင်းဆောင်နေကြတုံးပဲဆိုပြီးမိထီလာမြို့ကန်လူငယ်တယောက်ကပြောပြပါတယ်။
သူတို့ကလည်းဒုက္ခတွေကလေးစကားနေပြီးတချို့တွေကိုပြန်ပြီးတော့မှအခုကပြန်လည်နေရချတာပြီးအစီအစဉ်ပြီးလို့ဆိုပြီးတော့ဟိုပြန်လို့တဲ့အနေအထားမျိုးအစ္စလာမ်ဘာသာဝင်တွေအဲ့လိုမျိုးရရှိရလေအဲတချို့ကကြတော့လည်းဒုက္ခတွေစကားနေပြီးလာရောက်ပြီးတော့မှဟိုပါပေါ့မခုလုံးနဲ့တချို့မှထွက်ပြီးတော့မှတခြားသူတို့ရဲ့လွတ်လပ်တဲ့နေရာတွေမှာတခုတူလျှောက်ပြီးတော့ဟိုတမျက်ကြည့်ပြန်နေလျှောက်ပြီးတော့ပေါ်နေတဲ့အစ္စလာမ်ဘာသာဝင်တွေလည်းရှိနေသေးတယ်ဟုတ်ကဲ့ကျွန်တော်တို့အခုလောတဲ့ဆီနေမှာကသူတို့ကိုလည်းကျွန်တော်တို့ကပြန်ဆောက်ကြည့်သူတို့ကလည်းကျွန်တော်တို့ပြန်ဆောက်ကြည့်အဲ့လိုရှိနေမျိုးတော့ရှိရဟုတ်ကဲ့
မြန်မာအစိုးရရဲ့ဒီကနေ့ထုတ်သတင်းစာတွေမှာတော့လုံခြုံရေးအာဏာပိုင်တွေကနောက်ထပ်ဘယ်သူဘယ်ဝါမှမသိတဲ့အလောင်းရှစ်လောင်းကိုအပြည့်စည်တွေကြားကထပ်မံတွေ့ရှိရတဲ့အတွက်သေဆုံးသူစုစုပေါင်းဟာ40အထိရှိသွားပြီလို့ဖော်ပြပါတယ်။စူပူမှုတွေကိုလည်းထိမ့်သိမ့်ခဲ့ပြီးအခုအခါမှာတော့အခြေအနေတွေဟာပုံမှန်ပြန်ဖြစ်စပြုလာပြီလို့လည်းအစိုးရပိုင်သတင်းစာတွေကဖော်ပြခဲ့တာပါ။ဒါပေမဲ့လည်းသွေးထွက်တန်ရုံတိုက်ခိုက်မှုတွေအကြီးအကျယ်ကြုံခဲ့ရပြီးတဲ့နောက်ထပ်ပဋိပက္ခတွေဖြစ်မှာကိုစိုးရိမ်နေမြို့ကန်တွေကတော့အခြေအနေတွေကိုသတိထားစောင့်ကြည့်နေတော့မယ်လို့ပြောပါတယ
်ဖြစ်တဲ့နေရာတစ်စားရတော့နည်းနည်းတော့တော်သေးတယ်လို့ပြောရမှာဒါပေမဲ့လို့ညဘက်ဒီမှာတော့ကျွန်တော်တို့ကောင်းကောင်းမအိပ်ရဲရသေးဘူးကြာဟိုအိပ်မောကြတဲ့အချိန်မှာမိခွင်းလာပြစ်သွားမှာဒီပါလေလူလူကကြောက်နေကြတော့ပြောတယ်ဘာလို့လို့ဆိုလုံရင်ရလဲလမ်းတိုင်းနေရာတိုင်းတောက်တိုင်းမှာအပြည့်ဝချပြီးသားပြီမရှိဘူးကြာ
နေရတော့ခင်းခင်းလင်းလင်းသွားနေရပါတယ်ညတော့ကိုယ့်အိမ်နဲ့ကိုယ်မြန်ဝင်နေလို့တော့မရသေးဘူးဘောလို့စေလုံရင်ရကသူကဒီမင်းလာနေပါလေမင်းလုံညုံကြီးယူထားတာလေဒါပေမဲ့ဟိုလိုဖြည့်စည်းဖို့ပါ냐ဆိုတဲ့ဟာတွေကတော့မရှိတော့ပါဘူးအခုရှိရမှာဒီလိုတခုတန်တဲ့ပစ္စည်းကိုဟိုခိုးယူပြီးတော့ကြောင်းစားဖို့အဲ့လိုဟာမျိုးတွေပဲရှိတော့
မြန်မာအစိုးရရဲ့သတင်းစာတွေမှာတော့ယာယီကယ်ဆယ်ရေးစခန်းတွေမှာခိုးလုံနေကြတဲ့ဒုက္ခသည်တွေအတွက်စေတနာရှင်တွေကဝိုင်းဝန်းကူညီထောက်ပံ့မှုတွေလှုပ်ဆောင်နေတယ်လို့လည်းဖော်ပြခဲ့တာပါကုလသမဂ္ဂကတော့ပဋိပက္ခတွေကြားဒုက္ခရောက်ခဲ့ရသူတွေရဲ့အခြေအနေတွေကိုတွားရောက်အကဲခတ်ခဲ့ပြီးအကူအညီပေးနိုင်ဖို့ကိုလည်းစီစဉ်နေတယ်လို့ပြောပါတယ်။ရန်ကုန်အခြေစိုက်ကုလသမဂ္ဂယုံပြန်ကြားရေးအရာရှိဦးအေးဝင်းကတော့လိုက်ပါသွားတဲ့မိထီလာခီးစဉ်တွင်ကုလသမဂ္ဂအရာရှိတွေကအခြေအနေတွေကိုလက်တွေ့သိရှိခွင့်ရခဲ့တယ်လို့ပြောပါတယ
်။24ရက်နေ့ကအဲကုလသမဂ္ဂကဟာနေညီနိုင်မှုဆက်အရှုပ်နေကသူမိထီလာကိုတွားပြီးတော့သူအဲဒေတာချင်းတွေကိုသူကွင်းစင်းတင်လာပါတယ်။အဲ့ဒီမှာရအောင်ချင်းမှာအဲ့ဒီဟာကြက်ချီဒီအဖွဲ့နဲ့တွေ့တယ်အဲ့ဒီဟာအချင်းနေတဲ့ကြားရတယ်ပြီးတော့သူဒီမှုဝန်ကကေစရီနဲ့ပြန်ဒီဟာချထားရင်အဲဒုတိယဝန်ကြီးကအခုဆုံးနေတဲ့တွေ့ခဲ့တယ်အခုအဲ့ဒီမှာအဲ့ဒီကုလသမဂ္ဂအဖွဲ့ကြီးကြံလာတယ်အဲသူတို့ကအဲ့ဒီရရှိတဲ့ဒေသခံအနာဘိုင်းနေနေရောသူတို့အဲ့ဒီရရှိတဲ့အဖွဲ့ကြီးနေရောသူတို့ညှိနှိုင်းပြီးတော့သူတို့ကဒီလိုအပ်တဲ့ကေစရီပစ္စည်းတွေသူတို့အများဆုံးချနိုင်ဖို့သူတို့လုပ်နေကြပါတယ်ခင်ဗျာအဲ့ဒီဟာဟိုကြက်ချီနေအဖွဲ့ကြီးပါသူတို့ပြောပြရခြင်းမှာပေါ့ဒီမှာ ਈ သူတို့ပို့ရတယ်မှာတော်တော်လေးသူတို့ဟိုသူတို့စိတ်လှုပ်ရှားဖို့ကောင်းတဲ့ဥရင်ပေါ့အဖြစ်ဖြစ်စီတယ်သူတို့ပြောပြပါတယ်အဲ့ဒီမှာကျွန်တော်ချက်ချင်းဒီဝန်ထမ်းမြို့သမီးတယောက်ဆိုလို့ရှိရင်သူအဲ့ဒီမှာသူမောင်းတောင်ဆေးုံရောက်နေတာသူတွေ့ခဲ့ရတယ်ရာဒါပေမဲ့သူခင်ဗျာကိုင်းထဲမှာတွားပြီးတော့လူမှားထက်ကြဲတဲ့ညမှာပြန်လာတဲ့ခါကျတော့မောင်းကွယ်လွန်သွားတာတွေ့ရတယ်ဆိုတော့သူပြောပြပါတယ်နောက်သူနဲ့ပဲအတူတူပေါ့လေနောက်ချက်ချင်းဒီဝန်ထမ်းမြို့သမီးဆိုလို့ရှိရင်ဟာပြီးတော့လည်းကြားရသူအိမ်သူမပြန်နိုင်ဘူးသူလည်းသူများလေးလိုက်ကဲနေတယ်ကဲနေတဲ့အချိန်မှာသူအိမ်ကလည်းပါသွားတယ်ပေါ့ဗျာ
အကြမ်းဖက်မှုတွေဖြစ်ပွားခဲ့ရာမိထီလာမျိုးကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကြံပေးပုဂ္ဂိုလ်မစ္စတာဘီဂျေနံဘီယာကတော့အတွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေအကောင့်ထဲပေါ်နေတဲ့မြန်မာနိုင်ငံမှာဒီလိုဖြစ်ရက်တွေပေါ်ပေါက်ခဲ့တာဟာစိတ်မချမ်းသာစရာဖြစ်ရတဲ့အကြောင်းသမရဦးသိန်းစိန်နဲ့တွေ့ရှိချိန်မှာပြောဆိုခဲ့တာပါပဋိပက္ခတွေဖြစ်ပွားအောင်လှုံ့ဆော်မှုတွေမှာတာဝန်ရှိသူတွေကိုထိထိရောက်ရောက်အရေးယူဖို့လိုအပ်တဲ့အကြောင်းကိုလည်း9ရက်ကြာခီးစဉ်ရဲ့နောက်ဆုံးနေ့အဖြစ်မနေ့ကကြေညာချက်ထုတ်ပြန်ရမှာပြောဆိုခဲ့တာလည်းဖြစ်ပါတယ်ရှင်